ယူကရိန်းနိုင်ငံအရှေ့ပိုင်းကဘက်မုတ်မြို့ရဲ့တိုက်ပွဲရဲ့အရေးကြီးမှုကိုသမ္မတဗိုလ်လူဒီမာဇယ်လင်စကီကအလေးထားပြောဆိုပါတယ်။အဲ့ဒီမှာယူကရိန်းကိုရှုံ့နေရင်တော့နိုင်ငံတကာအတိုင်းအဝိုင်းရဲ့ဖိအားတွေရှိလာနိုင်တယ်လို့ယူကရိန်းနိုင်ငံတွင်းကတချို့ဟာလည်းရုရှားနဲ့လက်တင်မခံနိုင်စရာအပေးအယူတွေဖြစ်လာနိုင်တယ်လို့သမ္မတဇယ်လင်စကီကပြောပါတယ်။2014ခုနှစ်အတွင်းရုရှားတို့တရားမဝင်သိမ်းယူခဲ့တဲ့ခရိုင်းမီးယားကျွန်းဆွယ်အပါအဝင်ယူကရိန်းနယ်မြေတွေအတွင်းကနေရုရှားတပ်ဖွဲ့တွေမရုတ်သိမ်းမချင်းငြိမ်းချမ်းရေးဆွေးနွေးမှာမဟုတ်ဘူးလို့လည်းယူကရိန်းသမ္မတကပြောပါတယ်။ပြီးခဲ့တဲ့နှစ်အတွင်းရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်မှုနောက်ပိုင်းယူကရိန်းနိုင်ငံတွင်းကဒေသ၄ခုကိုသိမ်းယူကြောင်းရုရှားကပြောဆိုထားပြီးဒီလို့ရဟာတရားမဝင်ဘူးလို့ကုလသမဂ္ဂအထွေထွေညီလာခံကလည်းရှုတ်ချထားတာပါ။ဘက်မုတ်မြို့မှာယူကရိန်းကိုရှုံ့နေရင်လည်းပြည်ပခန့်ကြီးတစ်ခုလုံးအပေါ်မှာကြီးကြီးမားမားတည်ရမှုမရှိနိုင်ဘူးလို့အနောက်မဟာမိတ်နိုင်ငံတွေကပြောဆိုပြီးမျိုးရဲ့အရေးပါမှုကိုရှော့ချပြောဆိုထားပါတယ်။ဒါပေမဲ့တိုက်ပွဲရဲ့အစိတ်ပိုင်းအလုံးကအရေးကြီးတယ်လို့ယူကရိန်းသမ္မတက AP သတင်းအေဂျင်စီကိုအင်ကာနီမှာပြောပါတယ်။အစိတ်ပိုင်းတိုင်းမှာရှုံ့နှိမ့်လို့မဖြစ်ဘူး။စစ်ပွဲဟာအောင်ပွဲအစိတ်ပိုင်းနေပါဝင်တဲ့ဆက်ဝိုင်းကြီးတစ်ခုဖြစ်တယ်လို့ယူကရိန်းသမ္မတကပြောဆိုထားပါတယ်ရှင်။